This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစိတ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားများမှဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့2025ခုနှစ်မတ်လ24ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရေဒီယို NUG သတင်းစင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်မတ်လ24ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ရေဒီယို NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့အရသာပြည်သူများပေါ်ပြစ်မှတ်ထားတိုက်ခိုက်နေတဲ့အကြမ်းဖက်စစ်ကောင်စီရဲ့ကြမ်းဖက်လို့ရတွေကိုNUG ကျမ်းမာရေးဝန်ကြီးဌာနအနေနဲ့ပြင်းထန်စွာရှုံချတဲ့သတင်းပဲဖြစ်ပါတယ်။အရသာပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခိုက်နေတဲ့ကျမ်းဘတ်စစ်ကောင်စီရဲ့ကျမ်းဘတ်လူရဲတွေကို NUG ကျမ်းမာရေးဝန်ကြီးဌာနအနေနဲ့ပြင်းထန်စွာရှုံချလိုက်ပါတယ်။မလ22ရက်နေ့မနက်ပိုင်းကမကွေးတိုင်းကံကောင်းမြို့နယ်နန်းကားကြီးရွာစီကံမှာဒေါက်တာမြတ်စိုးအောင်ဟာစီကံလာလူနာများအားစေကူတာမှုဆောင်ရွက်နေစဉ်အကျမ်းဘတ်စစ်ကောင်စီဟာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစီကံအားလေကြောင်းဖြင့်ရည်ရွယ်ချက်ရှိရှိလူမဆန်စွာပုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဲဒီလိုပုံကျဲတိုက်ခိုက်မှုကြောင့်ဒေါက်တာမြောင်စိုးအောင်အသက်40လီလာသားအရွယ်ကိုဝန်လွယ်ထားတဲ့ဇနီးဖြစ်သူအထက်တန်းသူနာပြုဒေါ်ခိုင်နှင်းဝေအသက်39နှစ်သားဖြစ်သူအသက်5နှစ်ပါဝင်လူနာဆောင်တဲ့ပြည်သူ10ဦးစုစုပေါင်း11ဦးသေဆုံးခဲ့ပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်။သေဆုံးသူများမှာကလေးငယ်9ဦးပါဝင်ခဲ့ပြီးစေကံလဲမိလောင်ပျက်စီးကအနီးနားရှိနေများလဲပြိုကျပျက်စီးခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနဟာကြာဆုံးသွားတဲ့ကျန်းမာရေးဝန်ထမ်းများအား CDM အာဇာနည်သူရဲကောင်းများဖြင့်အသိမှတ်ပြုအပ်ပြီးတည်ဆုံးခဲ့တဲ့ကျမ်းမာရေးဝန်ထမ်းများ၊လူနာများ၊ပြည်သူများရဲ့မိသားစုများနဲ့တက်တူခြေခွဲဝမ်းနေရတယ်လို့ဖော်ပြပါရယ်။ရသပြည်သူများပေါ်ပြစ်မှတ်ထားတိုက်ခိုက်နေတဲ့ကျမ်းဘတ်စစ်ကောင်စီရဲ့ကျမ်းဘတ်လို့ရတွေကိုဝန်ကြီးဌာနအနေနဲ့ပြင်းထန်စွာရှုံချလိုက်ပြီးတည်ဆုံးထိခိုက်ခဲ့ရတဲ့ကျမ်းမာရေးဝန်ထမ်းများနဲ့အပြစ်မဲ့ပြည်သူများအတွက်တရားမျှတမှုကိုဆောင်ကျဉ်းသွားမှာဖြစ်ပါရယ်။ဒါပြင်ကျမ်းဘတ်စစ်ကောင်စီနဲ့၎င်းတို့ရဲ့လက်ပါစီကျင်းအပါများကိုတရားဥပဒေအရပြင်းထန်စွာအရေးယူဆောင်ရွက်သွားမယ်လို့ဖော်ပြပါရယ်ခင်ဗျာ။အခုဆက်လက်ပြီးမြို့ကာကွယ်ရေးတပ်ဒီမော့ဆို DMO Local PDF မှအရာရှိတနန်းအပတ်စဉ်တင်တဲ့တပ်သားတနန်းအပတ်စဉ်24တနန်းစင်ပွဲခန္ဓာကျင်းပတဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရ NUG လက်အောက်ရှိမြို့ကာကွယ်ရေးတပ်ဒီမော့ဆို DMO Local PDF မှအရာရှိတနန်းအပတ်စဉ်တင်တဲ့တပ်သားတနန်းအပတ်စဉ်24တနန်းစင်ပွဲခန္ဓာကိုမလ23ရက်နေ့မိုးလယ်2:30မှာကျင်းပခဲ့ပါတယ်။အဲ့ဒီတနန်းကိုအရာရှိနဲ့တပ်သား260ကျော်တက်ရောက်ခဲ့ပြီးတနန်းအားတလကျော်45ရက်ခန့်ကျင်းပခဲ့ပါတယ်။တနန်းစင်ပွဲခန္ဓာကိုဒေသခံလူကြီးမင်းများ CDM ဆရာဝန်ဆရာမများလူရှင်များတော်လိုင်းရေးမှတပ်ဖွဲ့အသီးသီးနဲ့အလဲပန်းတိုင်းစစ်ဒေသမှစစ်ဘက်ဆိုင်ရာတောင်းရှိပုဂ္ဂိုလ်များလွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြပြီးကာကွယ်ဝန်ကြီးဌာနပြည်တော်စုဝန်ကြီးဥယျာဉ်မွန်ကတဝန်လှပေးပို့ခဲ့ပါလိမ့်ခင်ဗျာ။ခုတခါတင်ဆက်ပြီးမှကတော့ဆလင်းမြို့နယ်မှာရဲသား၄ဦးကိုစစ်တပ်မှလူမဆန်စွာညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။ဆလင်းမြို့နယ်မှာရဲသား၄ဦးကိုစစ်တပ်မှလူမဆန်စွာညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့မလ24ရက်မှာစလင်းပအဖကထုတ်ပြန်ထားပါတယ်။စလင်းမြို့နယ်တွင်မလ9ရက်မှ16ရက်နေ့အထိစင်ပြူကျွန်းတညောင်လမ်းပိုင်းစစ်ကြောင်းထိုးဝင်ရောက်မှုဖြစ်စဉ်တွင်ကြပင်းကျေးရွာအုပ်စုကြပင်းမြောက်ရွာမှအရသာလေးဦးကိုစစ်တပ်မှလူမဆန်စွာညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့ကြပါတယ်လို့ဖော်ပြပါတယ်။အဆိုပါရုံလောင်းတွေကိုမလ22ရက်နေ့မှာတွေ့ရှိခဲ့ပြီးကောင်းမွန်စွာတကြိုပေးခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးစစ်ကောင်စီရဲ့နောက်မြောက်တိုင်းစစ်တနာချုပ်နမခကိုတရားခွန်မမရှော့ထုံးများနဲ့တိုက်ခတ်ခံရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မလ23ရက်ည 9:43 မိနစ်ချိန်မှာစကိုင်းတိုင်းမုံရွာခြေဆိုင်စစ်ကောင်စီရဲ့နောက်မြောက်တိုင်းစစ်တနာချုပ်နမခအတွင်းရှိ တိုင်းစစ်ဌာနချုပ်ရုံနဲ့ MI-17 စစ်ရဲရင်ရနာကွင်းတို့ကိုတရားကုန်မမရှော့တိုက်တုံး3လုံးနဲ့တိုက်ခတ်ခဲ့ရမှာနှလုံးကိုအောင်မြင်စွာပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်စစ်စင်ရေးကိုတော့ Brave Warriors for Myanmar BWM ဖွဲ့ရဲ့ဦးဆောင်စီမံမှုနဲ့ Freedom Revolution Force FRF ရန်ကြီးအောင်ဘူတလင်း Shadow မုံရွာ Democratic Rangers အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့ပါတယ်အနောက်မြောက်တိုင်းစစ်ဌာနချုပ်နမကဟာစကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တို့ရှိစစ်ရှုံးကောင်စီရဲ့လက်ရုံးတပ်ဖွဲ့တွေကိုစစ်ရေးကုကဲမှုပေးနေတဲ့အရေးပါတဲ့စစ်ဌာနချုပ်ဖြစ်ပြီးအဲ့ဒီဒေသရှိပြည်သူများကိုစစ်ကြောင်းထိုးတပ်ဖြတ်ခြင်းအစုလိုက်ပြုံလိုက်တပ်ဖြတ်ခြင်းလေယာဉ်များဆက်တက်လေဒီများနဲ့ဘုံကျဲတပ်ဖြတ်ခြင်းတို့ကိုပြုလုပ်နေတဲ့တိုင်းစစ်ဌာနချုပ်ဖြစ်ပါတယ် BWR နဲ့မာမေးဖွဲ့တွေကအညာဒေသຫນွေဦးတော်လိုင်းအင်အားစုတွေရဲ့အဓိကရန်သူဌာနချုပ်ဖြစ်တဲ့နမခကိုဖက်စစ်တော်လိုင်းရင်းနဲ့အချိုလက်ဆောင် BWR Mission 32အဖြစ်သတ်မှတ်ပြီးပြစ်ခတ်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာခုကတင်ဆက်ပြီးမှာကတော့မကွေးတိုင်းရှိမြိုင်မြို့နယ်နဲ့မြို့နယ်တွေကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းရှိမြိုင်မြို့နယ်နဲ့မြို့နယ်တွေကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်လျက်ရှိပါတယ်။မတ်လ23ရက်မနက်စောပိုင်းမှာမြိုင်မြို့နယ်ရှေ့မြောက်ပိုင်းဥယျာဉ်ရွာဘုံကြီးချောင်းအားအကြမ်းဖက်စစ်ကောင်စီတပ်မုံရွာနမခကတက်လာတဲ့စစ်တပ်လေဒီတစီးနဲ့ဘုံကျဲတိုက်ခိုက်ခဲ့ရမှာဥယျာဉ်ရွာဘုံကြီးချောင်းအတွင်းမှာရှိတဲ့တိမ်ချောင်းမော်ကိုကြားရောက်ပေါက်ကွဲခဲ့ပြီးတိမ်ချောင်းထိခိုက်ပျက်စီးသွားခဲ့ရပါတယ်။အလားတူအဲ့ဒီနေ့မွန်လပိုင်းမှာပခုတ်ကူမြို့နယ်ကမ္မမြို့နယ်ညောင်ချစ်ပင်ရွာပြူစခန်းအနီးကဂေါရမဖရာအနီးပတ်ဝန်းကျင်အားစိတ်ဖြူကပ္ပဆ22မှဆက်တက်လေဒီ2စီးနဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်သွားခဲ့ပါတယ်။ညပိုင်းမှာတော့မြိုင်မြို့နယ်စလင်းကြီးမြို့နယ်နဲ့ရေစကြိုမြို့နယ်သုံးမြို့နယ်အဆက်ရေစကြိုမြို့နယ်ဂွေးကုံရွာအရှိမြောက်ဘက်ရွှေဘုံတိုင်ဖရာအနီးဝန်းကျင်အားမုံရွာနမခမှဆက်တက်လေဒီ2စီးနဲ့လေချောင်းတိုက်ခိုက်မှုပြုလုပ်သွားတယ်လို့ We Left မြိုင်ကအတည်ပြုထားပါတယ်ခင်ဗျာ။ဆလဘီတင်ဆက်ပေးမဲ့စီးရီးသတင်းကတော့ PSLF DNLA အုပ်ချုပ်ရေးဌာနကမိုးကုတ်မြို့နယ်အတွင်းတရားဥပဒေစိုးမိုးမှုပုံမကောင်းမွန်လာစေဖို့အတွက်ပြည်သူလူထုများနဲ့တွေ့ဆုံနေဆိုတဲ့သတင်းပဲဖြစ်ပါတယ်။တောင်ပြည်တပ်မှနှစ်နယ်မြေမိုးကုတ်မြို့နယ်မှာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNLA ရဲ့မိုးကုတ်ခရိုင်အုပ်ချုပ်ရေးဌာနမှဦးဆောင်ပြီးပြည်သူလူထုများနဲ့တွေ့ဆုံပွဲကိုကျင်းပခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲကိုပြီးခဲ့တဲ့ February 15ရက်မှမတ်လ12ရက်ထိကျင်းပခဲ့ပြီး PSLF DNLA တွဲဘက်ထရီတွင်းမှုနှစ်ဘုံမူကြီးတားပေါင်လာမိုးကုတ်ခရိုင်တွင်းမှုဘူကြီးလုံထုံတောင်ပြည်ရက်တပ်ဖွဲ့မှမိုးကုတ်ခရိုင်မှုတားတိုင်းကန်တရားစီရင်ဌာနမှတာဝန်ရှိသူများကြောက်မြက်ကော်မတီတို့မှတက်ရောက်အဖွဲ့မှစကားပြောကြားခဲ့ကြပါတယ်။အဲ့ဒီပွဲကျင်းပတဲ့ရည်ရွယ်ချက်ဟာမိဘပြည်သူလူထုများကတောင်ပြည်ရဲ့လက်ရှိအုပ်ချုပ်စုဖွဲ့မှုရန်ရာတွေကိုသိရှိစေရန်မိုးကုတ်မြို့နယ်အတွင်းတရားဥပဒေစိုးမိုးမှုပုံမကောင်းမွန်လာစေဖို့အတွက်တောင်ပြည်ရက်တဖွဲ့နဲ့မိဘပြည်သူလူထုများချိတ်ဆက်ကပုံမလုံဆောင်နိုင်ရလို့ဖြစ်တယ်လို့သိရပါတယ်။ကျေးရွာပေါင်း15ရွာကိုရက်ပေါင်း25ရက်ကြာမိုးကုတ်ခရိုင်ဌာနဆိုင်ရာတည်တည်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNLA မှတောင်ရှိသူများကပြည်သူလူထုများကိုတွားရောက်တွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်။အဲဒီတွေ့ဆုံပွဲကိုမိုးကုတ်ခရိုင်ဌာနဆိုင်ရာတည်တည်ရှိခေါင်းဆောင်များ16ဦးနဲ့ရက်ွက်အုပ်ချုပ်ရေးမှူးများအုပ်စုအုပ်ချုပ်ရေးမှူးများကျေးရွာအုပ်ချုပ်ရေးမှူးများနဲ့ပြည်သူလူထုများစုစုပေါင်းလူဦးရေ1925ဦးတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့စီးရီးသတင်းကတော့ရင်းမပင်ခရအမှတ်17တရဲမှကြက်ဝိုင်းအားဖမ်းဆီးရမှာစိုက်ကဲအစီး20ကျော်နဲ့ဆက်ဆက်ပစ္စည်းတွေသိမ်းဆီးရမိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မတ်လ15ရက်နေ့နေ့လယ်3:20အချိန်ကရင်းမပင်ခရအမှတ်17တရဲမှနေမြင့်စင်းပြီးလုံခြုံရေးကိစ္စများဆောင်ရွက်ရန်တွားရောက်စဉ်အမည်မဖော်လိုတဲ့ပြည်သူများရဲ့သတင်းပေးပို့ချက်အရကြက်ဝိုင်းအားဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးခဲ့စဉ်လောင်စာပြုလုပ်နေသူများဟာထွက်ပြေးသွားကြပြီးတပ်သေးကံအဖြစ်စိုက်ကဲ32စီးကြက်8ကောင်ဖုန်းတလုံးတို့အားသိမ်းဆည်းရမိခဲ့ကဖုန်းတလုံးအားပိုင်ရှင်ထံပြန်ပေးခဲ့ပြီးသိမ်းဆည်းရမိခဲ့တဲ့စိုက်ကယ်တွေကိုတော့မြို့နယ်ပြည်သူလုံခြုံရေးရုံးကိုပို့ဆောင်ခဲ့ပါတယ်။မူလဖမ်းဆီးရမိတဲ့စိုက်ကယ်ရစ်အတွက်ဟာ32စီးဖြစ်ပြီးစိုက်ကယ်များကားပေါ်တင်နေတဲ့အချိန်မှာ8စီးဟာကုတွန်းသလိုလိုနဲ့ပြန်လည်ယူဆောင်ခြင်းခံခဲ့ရတဲ့အတွက်ကြောင့်24စီးသာပလဖရုံးကိုအနှံ့နိုင်ခဲ့တယ်လို့ဆိုပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကိုတော့ Radio NUG သတင်းတောက်မင်းစီဟန်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။
Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီးရီးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်မတ်လ24ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးသတင်းအနေဖြင့်ရန်ကုန်လွတ်တော်တတ္တမအချိန်မြောက်အစည်းအဝေးတွင်ဥပဒေကြမ်းကော်မတီနှင့်လွတ်တော်ကိုယ်စားလှယ်များစီစီရေးကော်မတီတို့ကိုတက်တန်းတိုးတဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်လွတ်တော်တတ္တမအချိန်မြောက်အစည်းအဝေးကိုယနေ့2025ခုနှစ်မတ်လ24ရက်တနင်္လာနေ့နံနက်9:00ကအွန်လိုင်း Zoom platform meeting ဖြင့်ကျင်းပခဲ့ပါရ အစည်းအဝေးတွင်ရန်ကုန်လွတ်တော်ဥက္ကဋ္ဌဦးတင့်လွင်ကအဖွဲ့မိန်ခွန်းပြောကြားပြီးပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွတ်နှင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးထွန်းထွန်းဟိန်တို့ကနှုတ်ခွန်းဆက်စကားများပြောကြားခဲ့ပါသည်ရန်ကုန်လွတ်တော်တတမအချိန်မြောက်အစည်းအဝေးတွင်ဥပဒေကြမ်းကော်မတီနှင့်လွတ်တော်ကိုယ်စားလှယ်များစီစီရေးကော်မတီတို့၏အစည်းအခမ်းစာများအသီးသီးဖတ်ကြားခဲ့ပြီးလွတ်တော်အဆုံးအဖြတ်ဖြင့်ကော်မတီနှစ်ရက်တက်တန်းတိုးခြင်းကိုဆောင်ရွက်ခဲ့ကြတယ်လို့သိရပါတယ်။ဆက်လက်ပြီးရန်ကုန်လွတ်တော်ကိုယ်စားပြုကော်မတီ၏လေးနှစ်တာလုပ်ငန်းဆောင်ရွက်ချက်အစည်းအခမ်းစာဖတ်ကြားတင်သွင်းခဲ့ပါတယ်။၎င်းနောက်2025ခုနှစ်ဖေဖော်ဝါရီလ3ရက်နေ့က CB, CRPH, NLD, NUCC, NUG တို့၏ပူးရဲထုတ်ပြန်ကြေညာချက်အားကြိုးစားထောက်ခံကြောင်းအဆိုကိုတင်သွင်းပြီးလွှတ်တော်ကမှတ်တမ်းတင်ခဲ့ကြပါတယ်ခင်ဗျာဒုတိယသတင်းနေဖြင့်ဘုံရန်သူကိုချိန်မုံနိုင်ဖို့တစုတစည်းတည်းဖြစ်ကြမယ်ဆိုလို့ရှိရင်တော်လန်ရေးမြန်မြန်အောင်မြင်မယ်လို့ NUG နိုင်ငံညာရေးဝန်ကြီးပြောတဲ့သတင်းကိုတင်ပြပေးပါမယ်ဘုံရန်သူကိုချိန်မုံနိုင်ဖို့တစုတစည်းတည်းဖြစ်ကြမယ်ဆိုလို့ရှိရင်တော်လန်ရေးမြန်မြန်အောင်မြင်မယ်လို့ NUG နိုင်ငံညာရေးဝန်ကြီးဒေါ်စင်မာအောင်ကပြောကြားလိုက်ပါတယ်2025ခုနှစ်မတ်လ23ရက်နေ့ကိုရီးယားနိုင်ငံအင်ချွန်မြို့ဘူဖျောင်းမြို့နယ်ရုံး၌ကျင်းပသည့်နိုင်ငံရေးဆွေးနွေးပွဲအဖွဲ့မှစကားပြောကြားရာတွင်ပြည်ထောင်စုဝန်ကြီးဒေါ်စင်မာအောင်ကထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်စစ်ကောင်စီပြုတ်ကျဖို့ကိုဘယ်လိုအတူတကွတိုက်ပွဲဝင်ဖို့လိုမလဲဘယ်လိုမတူကွဲပြားမှုတွေကိုပေါင်းဆက်ညှိနှိုင်းကြဖို့လိုမလဲပေါ့တချို့ဟာတွေလည်းတူတာတွေကိုတွဲလုပ်လို့ရတယ်လို့မတူတဲ့ကိစ္စတွေကိုဘယ်လိုခွဲလုပ်ကြမလဲပေါ့အဲ့ဒီလိုလုပ်တဲ့အခါမှာမိဖက်ပြိပခဆိုတာရှိတတ်ပါတယ်နိုင်ငံရေးအင်အားစုတွေကြားထဲမှာပေါ့အဲ့ဒီဟာကိုနားလေသဘောပေါက်ပြီးဘုံရန်သူကိုချိန်မုံနိုင်ဖို့ကျမတို့တစုတစည်းတည်းဖြစ်ကြမယ်ဆိုလို့ရှိရင်တော့ဒီတော်လန်ရေးကမြန်မြန်အောင်မှာပေါ့လို့ပြောပါတယ်လက်ရှိမှာတော်လန်ရေးအမြန်ဆုံးအောင်မြင်ရန်မြို့သားညီညွတ်ရေးအစိုးရအဖွဲ့ဝင်များကကြိုးပမ်းလျက်ရှိပါတယ်ခင်ဗျာဆလဘီကော်တူးလီအစိုးရစစ်စာမွေးပွဲအားစစ်ကောင်စီ၏လေကြောင်းအန္တရာယ်များကြားအောင်မြင်စွာဖြေဆိုပြီးစီးတဲ့သတင်းကိုတင်ပြပေးပါမယ်။ကော်တူးလီအစိုးရစစ်စာမွေးပွဲကိုလည်းတာဝန်ရှိခေါင်းဆောင်များနှင့်ကျောင်းဆရာဆရာမများ၏ပူးပေါင်းဆောင်ရွက်မှုဖြင့်မတ်လ14ရက်နေ့တွင်တစ်ပင်ဝါပင်များအကြားအောင်မြင်စွာဖြေဆိုပြီးစီးခဲ့တယ်လို့မတ်လ24ရက်မှာ KNU ဗဟိုကသတင်းထုတ်ပြန်ပါတယ်။ KNU ကရင်မျိုးသားအစည်းအရုံးထိန်းချုပ်နယ်မြေများတွင်အကြမ်းဖက်စစ်ကောင်စီတပ်၏လေကြောင်းတိုက်ခိုက်မှုများနေရာအနှံ့ရှိနေသလိုဒူပလာခရိုင်ရှိကော့ဂရိတ်မြို့နယ်သည်လည်းတော်လိုင်းပူပေါင်းတပ်ဖွဲ့တို့မှထိန်းချုပ်ထားသောအာရှလက်မှတ်ကြီးအားပြန်လည်ထိန်းချုပ်နိုင်ရန်အကြမ်းဖက်စစ်ကောင်စီတပ်မှလူအင်အားလက်နက်အင်အားများစွာဖြည့်တင်း၍မြေပြင်မှလက်နက်ကြီးများဖြင့်တို့၎င်းဝေဟင်မှအစစ်မြင့် drone များနှင့်လေယာဉ်များဖြင့်တို့၎င်းနေရာအနှံ့နေစဉ်နှင့်အမျှပစ်ခတ်လျက်ရှိပါသည်အနာသိအကြမ်းဖက်စစ်ကောင်စီတပ်၏ပြစ်ခတ်မှုများကြောင့်အပြစ်မဲ့ပြည်သူများလည်းဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရသလိုကော့ကရိတ်မြို့နယ်ကရင်ပညာရေးနှင့်ယဉ်ကျေးမှုဌာန၏ကော်တူးလီအစိုးရပညာသင်ကျောင်းကိုလည်းကလေးလူငယ်များ၏အနာဂတ်ဘဝနှင့်ပညာရေးအတွက်စစ်ဘေးစစ်တမ်းများအကြားခက်ခဲစွာသင်ယူလေ့လာခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာဆလပီပြည်သူလူထုအားဖိနှိပ်အုပ်ချုပ်ရာတွင်တရားဥပဒေကိုလက်နက်တပ်ဖွဲ့အသုံးပြုခြင်းအစီရင်ခံစာအားနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP မှမိတ်ဆက်တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူလူထုအားဖိနှိပ်အုပ်ချုပ်ရာတွင်တရားဥပဒေကိုလက်နက်တပ်ဖွဲ့အသုံးပြုခြင်းအစီရင်ခံစာအားနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP မှမတ်လအတွင်းမိတ်ဆက်တင်ပြပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှယနေ့ထုတ်ပြန်လိုက်သောအစီရင်ခံစာတွင်အကြမ်းဖက်စစ်အာဏာရှင်မှကိုလိုနီခေတ်ကာလကတည်းကပြဋ္ဌာန်းခဲ့သည့်ဖိနှိပ်အုပ်ချုပ်သည့်ဥပဒေများကိုဆက်လက်ကျင့်သုံးခြင်းထပ်မံပြင်ဆင်ခြင်းနှင့်ဥပဒေအသစ်များရေးဆွဲအတည်ပြုခြင်းတို့ကိုပြုလုပ်ကာ၎င်းဥပဒေများကိုလက်နက်တပွဲအသုံးချ၍မြန်မာပြည်သူများအပေါ်အကြမ်းဖက်မှုနှင့်လူအခွင့်အရေးချိုးဖောက်မှုများကိုစနစ်တကျဆင်ဆက်မပြတ်ကျူးလွန်နေသည့်အခြေအနေကိုရေးသားတင်ပြထားပါသည်စစ်အာဏာရှင်တွေကမတရားတဲ့ဥပဒေတွေစစ်ကြောရေးစခန်းတွေအကျဉ်းထောင်တွေကိုအသုံးချပြီးသူတို့ကိုပြည်သူလူထုမတော်လန့်ရဲအောင်အကြောက်တရားဝန်ကျင်ကိုဖန်တီးဖို့လှုံ့ဆော်နေကြတယ်တော်လန့်သူတွေကိုနှိပ်စက်ညှဉ်းပန်းဖို့အသုံးချနေကြတယ်ဒါမျိုးမြန်မာနိုင်ငံနယ်နိမိတ်အတွင်းမှာထပ်မဖြစ်အောင်ကြိုးစားကြရပါမယ်မိမိတို့ရဲ့ကိုယ်ပိုင်ထိန်းချုပ်နယ်မြေများမှာအုပ်ချုပ်ရေးရန်ညားတွေကိုဖော်ဆောင်နေကြတဲ့မြို့သားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားအုပ်စုများအနေနဲ့လည်းတည်ဆဲဥပဒေများဥပဒေစိုးမိုးရေးဆောင်ရွက်နေသောအေဂျင်စီများအကျဉ်းထောင်များနဲ့စစ်ကြောရေးစခန်းများကိုအသုံးပြုပြီးပြည်သူများကိုဖိနှိပ်မှာမဟုတ်ကြောင်းကိုကျွန်ုပ်တို့ယုံကြည်ပါတယ်လို့ကိုဘိုကြီးတွဲဘက်အတွင်ရေးမှနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများအပါအဝင်စစ်အာဏာရှင်ကိုခုခံတွန်းလှန်နေသောတော်လှန်ရေးအဖွဲ့အစည်းအလုံးအနေဖြင့်မိမိတို့ထိန်းချုပ်ထားသည့်နယ်မြေများတွင်လက်ရှိအသုံးပြုနေသောဥပဒေမူပေါင်းများကိုပြန်လည်သုံးသပ်ရာတွင်ဤအစည်းအဝေးခန်းစားသည့်တစုံတရာအထောက်အကူပြုမည်ဟုနိုင်ငံအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP အနေဖြင့်မျှော်လင့်ထားတယ်လို့သိရပါပါတယ်ခင်ဗျာ ဆက်လက်ပြီးဒေါအောင်ဆန်းစုကြည်၏သားငယ်ကိုထိန်လင်းတီးတဲ့ဂီတာကိုဒေါ်လာ $1,888 နဲ့ဝယ်ယူသွားခဲ့တဲ့သတင်းကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာမြန်မာအင်အားစုများနဲ့တွေ့ဆုံပွဲခရီးစဉ်တွင်ဒေါအောင်ဆန်းစုကြည်၏သားငယ်ကိုထိန်လင်းတီးတဲ့ဂီတာကိုဒေါ်လာ $1,888 နဲ့ဝယ်ယူသွားခဲ့တယ်လို့ကိုထိန်လင်းကအတည်ပြုဆိုထားပါတယ်ဂီတာဟာကျွန်တော်ကိုအမြဲစိတ်ပျော်ရွှင်စေပြီးနှွေးထွေးစေတယ်နှွေးထွေးကူညီတဲ့မေရီလန်းကမြန်မာမိသားစုတွေရဲ့ဂီတာရဲ့ကကျွန်တော်ရဲ့ဝါရှင်တန် DC ခရီးစဉ်ကိုအတိတ်ပဲပို့ပြီးပြည့်စုံစေပြီးအားဖြစ်စေခဲ့တယ်ပူပီးဝမ်းသာပျော်ရွှင်ရတာကကျွန်တော်တီးတဲ့ဂီတာကိုဒေါ်လာ $1,888 ဒေါ်လာမိမိနဲ့ကျွန်တော်ရဲ့ပုံတူပကြီးကားကိုဒေါ်လာ $9,000 မိမိရဲ့မွေးနေ့ပြက်ကလေးကိုဒေါ်လာ $1,900 နဲ့အသီးသီးလေးလံအောင်မြင်ခဲ့ပါတယ်ဒီမေရီလန်းပွဲကနေစုစုပေါင်းရမုံငွေအမေရိကန်ဒေါ်လာ4,400ဝန်းကျင်ခန့်ရရှိခဲ့ပါတယ်လို့ဆိုပါတယ်အဆိုပါပါဝင်မှုတွေဟာလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ project တွေအတွက်ရရောတဲ့လူတန်းမှုတွေဖြစ်ပြီးလိုအပ်နေတဲ့ဒေသတွေကမြန်မာပြည်သူတွေအတွက်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာဆလဘီဩစတြေးလျအနေနဲ့မြန်မာနိုင်ငံတဝန်းရှိ TV ယောဂါသည်တွေအတွက်လိုအပ်တဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုပေးအပ်နေတဲ့အစိုးရမဟုတ်သောမိဖက်များကို Access to Health Fund မှတဆင့်ကူညီပံ့ပိုးပေးလျက်ရှိတဲ့သတင်းကိုတင်ပြပေးပါမယ်။ဩစတြေးလျအနေနဲ့မြန်မာနိုင်ငံတဝန်းရှိ TV ယောဂါသည်တွေအတွက်လိုအပ်တဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုပေးအပ်နေတဲ့အစိုးရမဟုတ်သောမိဖက်များကို Access to Health Fund မှတဆင့်ကူညီပံ့ပိုးပေးလျက်ရှိတယ်လို့မတ်လ24ရက်ဩစတြေးလျတန်ယုံရန်ကုန်ကထုတ်ပြန်ပါတယ်။ဖြစ်စဉ်မတ်လ24ရက်မှာကြာရောက်တဲ့ကမ္ဘာ TV ယောဂါနေ့ဟာလူအသေးဆုံးနိုင်ဆုံးကူးစက်ယောဂါဖြစ်တဲ့ TV ယောဂါကိုအဆုံးသတ်ဖို့ရာဘလောက်ရေးတကြီးလိုအပ်ကြောင်းမိမောင်းထိုးပြနေပါတယ်။ TV ယောဂါကကမ္ဘာတစ်လွှားမှာလူသန်းပေါင်းများစွာအတွက်ဆိုးဝါးလာတဲ့ကျန်းမာရေးလူမှုရေးနဲ့စီးပွားရေးဆိုင်ရာအကျိုးဆက်တွေကိုဖြစ်ပေါ်စေလျက်ရှိပါတယ်။ဒီနေ့လင်းလူပေါင်း3,400ကျော်ဟာ TV ယောဂါကြောင့်သေဆုံးလျက်ရှိပြီးလူ3,000နီးပါးဒီကာကွယ်ကူးသလိုရတဲ့ယောဂါကြောင့်ဖျားနာနေကြတာပါ။TV ယောဂါက HIV ပိုးရှိသူတွေကိုသေဆုံးစေတဲ့အကြောင်းရင်းတွေထဲမှာထိတ်ဆုံးကဥဆောင်လျက်ရှိပြီးပရိဇီဝဆေးယဉ်ပါမှုတွေကိုဖြစ်စေတဲ့အဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်လို့ဖော်ပြပါတယ်။ဩစတြေးလျအနေနဲ့မြန်မာနိုင်ငံတဝန်းရှိ TV ယောဂါသည်တွေအတွက်လိုအပ်တဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုပေးအပ်နေတဲ့အစိုးရမဟုတ်သောမိဖက်များကို Access to Health Fund မှတဆင့်ကူညီပံ့ပိုးပေးလျက်ရှိပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီကတော်လိုင်းအင်အားစုများကိုသွေးခွဲဖို့အသေးအတန်စ조사နေတာကိုတိထားဖို့လိုအပ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီကတော်လိုင်းအင်အားစုများကိုသွေးခွဲဖို့အသေးအတန်စ조사နေတာကိုတိထားဖို့လိုအပ်တယ်လို့ဒုဝန်ကြီးဒေါက်တာဆိုင်းခိုင်မျိုးထွန်းကဆိုပါတယ်အခုဆိုရင်တော်လိုင်းအင်အားစုတွေကနိုင်ငံရဲ့နယ်မြေ60ရာခိုင်နှုန်းနီးပါးကိုထိန်းချုပ်ထားပြီးဘသူကအုပ်ချုပ်တယ်လို့အပြက်ပြောလို့မရတဲ့အုပ်ချုပ်မှုနယ်မြေက20ရာခိုင်နှုန်းကျော်နဲ့အကြမ်းဖက်စစ်ကောင်စီကအုပ်ချုပ်နေသေးတယ်လို့ပြောလို့ရတဲ့မြို့ပြနယ်မြေက20ရာခိုင်နှုန်းကျော်ပဲရှိတယ်ဆိုတာကိုနိုင်ငံတကာလေ့လာမှုတွေကတင်ပြကြတာကိုတွေ့ရပါတယ်ဘာမှမရှိတဲ့အနေအထားကနေအခုအချိန်အထိရောက်လာပြီဆိုတော့အောင်မြင်မှုအများကြီးရှိတယ်လို့ပြောလို့ရပါတယ်ဒါဟာတော်လိုင်းအင်အားစုတွေရဲ့စုပေါင်းညီညာတဲ့အင်အားကြောင့်လည်းဖြစ်ပါတယ်ဒီလိုညီညာနေတာကိုသွေးခွဲဖို့လဲစစ်ကောင်စီကအသေးအတန်စ조사နေတာကိုလည်းတိထားဖို့လိုပါတယ်လို့ဆိုပါတယ်စစ်အာဏာရှင်တွေဟာတိုင်းရင်းသားအချင်းချင်းအကြာသွေးကွဲအောင်ပြည်သူအချင်းချင်းအကြာမညီညွတ်အောင်သွေးကွဲအောင်နှီးမျိုးစုံနဲ့လုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်ကမ္ဘာပဋိပက္ခများနှင့်စစ်ပွဲများအကြောင်းဆွေးနွေးပွဲတွင်မြန်မာစစ်အာဏာရှင်များမှရက်ဆက်ကြမ်းကြုတ်မှုများကိုပါထည့်သွင်းဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်အီတလီနိုင်ငံမီလန်မြို့မှာကမ္ဘာပဋိပက္ခများနှင့်စစ်ပွဲများအကြောင်းဆွေးနွေးပွဲတွင်မြန်မာစစ်အာဏာရှင်များမှရက်ဆက်ကြမ်းကြုတ်မှုများကိုပါထည့်သွင်းဆွေးနွေးခဲ့ပါတယ်။ကမ္ဘာတဝန်းတွင်ဖြစ်ပေါ်နေသည့်အကြက်အတဲများနှင့်စစ်ပွဲများကိုလစ်လျူရှုမထားနိုင်သည့်အတွက်မတ်လ22ရက်စနေနေ့တွင်အီတလီနိုင်ငံမီလန်မြို့ Terra Tro S Lorenzo Elli Colony မှာ Society Libera အဖွဲ့၏ဦးဆောင်မှုဖြင့် Director Vincenzo Olita ကခန်းအနားတစ်ရပ်ကိုကျင်းပခဲ့ပါတယ်။ဤအခမ်းအနားတွင်ဗိုလ်ချုပ်မာကိုဘာတိုလီနီနှင့်စစ်ရေးသတင်းတောက်ဖာဦးစတိုဘီလိုစလာဗိုတို့ပါဝင်ခဲ့ကြပြီးကမ္ဘာပဋိပက္ခများနှင့်စစ်ပွဲများအကြောင်းဆွေးနွေးခဲ့ပါတယ်။ပါဝင်သူ200ခန့်ရှိပြီးတက်ကြွလှုပ်ရှားသူများသုတေသနပညာရှင်များနှင့်သတင်းတောက်များကလက်ရှိကမ္ဘာအနေအထားနှင့်ပတ်သက်သောအမြင်များဆွေးနွေးဖလှယ်ခဲ့ကြပါတယ်။မြန်မာနိုင်ငံတွင်လည်းစစ်အာဏာရှင်များမှအပြစ်မဲ့ပြည်သူများကိုရက်ဆက်သောတိုက်ခိုက်မှုများဇက်တိုက်ပြုလုပ်နေခြင်းဖြစ်ပြီး2023ခုနှစ်မှ2025ခုနှစ်မတ်လ16ရက်အထိအာဏာသိမ်းစစ်တပ်၏လေကြောင်းတိုက်ခိုက်မှု2190ကြိမ်ကျော်ကြောင့်တက်ကြီးရွယ်အိုလူကြီးလူငယ်များများစွာအပြင်လူမမယ်ကလေးငယ်382ယောက်ပါအသက်ဆုံးရှုံးခဲ့ကြောင်းပါဝင်တင်ပြဆွေးနွေးခဲ့ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်များခင်ဗျာဒီနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကို Airy ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မိုးလေဝသခြေနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်အခုတစ်ပတ်အတွင်းမိုးအခြေအနေကတော့စကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်နီပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာအချိန်ကာမဟုတ်နေရာကွက်ကြားမိုးထုံရွာနိုင်ပါတယ်ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားတာယာနိုင်ပါတယ်နေပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာ24ရက်နေနဲ့25ရက်နေတွေမှာအပူချိန်အနည်းငယ်ပြန်လဲရော့ကျလာပြီးကြံ့ရက်တွေမှာတော့ပုံမှန်အပူချိန်ထက်ပြန်လဲမြင့်တက်လာနိုင်ပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။မက်လာ24ရက်နေအတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်မှာအများအပြားတာယာနိုင်ပြီးဘင်္ဂလားပင်လယ်အော်မြောက်ပိုင်းနဲ့တောင်ပိုင်းတို့မှာတိမ်တင့်တင့်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြဝချုံးမော်ဒေသတို့မှာလေဟာအနောက်အနောက်တောင်ဘက်ကနေတနအိုင်ကမိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအသင်အတင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မုဒ္ဒမာကွေတို့မှာတော့လေဟာအရှိအရှိတောင်ဘက်ကနေတနအိုင်ကမိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအသင်အတင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့သခိုင်းတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားတာယာနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချိန်အနေငယ်ပြန်လည်လျော့ကျနိုင်ပါတယ်။မြူချီနေကတော့စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင်။မနက်ဖြန်မက်လာ25ရက်နေ့တော်မူလေးဝတာခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်မှာအများအပြားထားရနိုင်ပြီးဘင်္ဂလားပင်လယ်အော်မြောက်ပိုင်းနဲ့တောင်ပိုင်းတို့မှာတိမ်တင့်တင့်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြဝချုံးမော်ဒေသတို့မှာလေဟာအနောက်အနောက်တောင်ဘက်ကနေတနအိုင်ကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မုဒ္ဒမာကွေတို့မှာလေဟာအရှိအရှိတောင်ဘက်ကနေတနအိုင်ကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့တနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။စကိုင်းတိုင်းဒေသကြီးနဲ့ချင်းပြည်နယ်တို့မှာတိမ်တင့်တင့်ဖြစ်ထွန်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားတာယာနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချိန်အနည်းငယ်ပြန်လည်လျော့ကျလာနိုင်ပါတယ်။မြူချိန်တွေကတော့စကိုင်းတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင်။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတစ်ခါတင်ဆက်ပေးမဲ့တော်လန်ရေးကဗျာအစည်းအဝေးမှာမြူမုံရေးသားပြီးနှွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့အဖေနဲ့အမေတို့နှွေဦးနှစ်သိန်းစာဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အဖေနဲ့အမေတို့နှွေဦးနှစ်သိန်းစာနှွေဦးလည်းတစ်ခါရောက်ပြန်ပြီအော်အော်တန်တွေလဲတစ်ဖက်ပြန်ကြားရလို့နှွေဦးဟာနှစ်ခါမြောက်ရှိနေပြီအမေအရှိရက်ကနေလုံးကြီးလဲပြီးပြီးပြင်းပြင်းထွက်လာတော့မှမို့ဒါမကြခင်ပြန်လာခဲ့ပါမယ်အမေသားအိမ်ရှိရောက်လို့အမေရဲ့သားမမေသားဆိုပြီးတွတ်တွတ်ရေရွရင်ဝမ်းသာလုံးလို့ကြတဲ့မျက်ရည်တွေနဲ့ကြပြာကြရာဖြစ်နေမဲ့အမေပုံစံကိုကျွန်တော်မြင်အောင်မိတယ်ယောက်ျားအရင်မှကြီးမို့မျက်ရည်မကျပေမဲ့ပီတိတွေအပြည့်နဲ့ပြုံးပြုံးကြီးကြည့်နေမဲ့အဖေမျက်နှာကိုလည်းမြင်အောင်မိတယ်။ပင်ပန်းခဲ့သမျှအမေရင်ငွေ့နွေးနွေးလေးခံယူဖြည့်ဖြောက်ရင်းအမေပခုံးပုံမေးလေးတင်ပြီးတဝကြီးသားငိုချင်ပြီးအဖေနဲ့လက်ဆွဲနှုတ်ဆက်ပြီးသားပြန်လာပြီးအဖေလို့အပတရားပြောချင်နေပြီးအဖေနဲ့အမေအလွမ်းပြေဖတ်ဖို့တာပေးပို့တဲ့ဒီနှစ်သိစာနောက်နှစ်ຫນွေဦးຢາດີဒါမှမဟုတ်ရောက်ရှိလာမဲ့ຫນွေဦးຢາດີတိုင်းတော့အသက်နဲ့ခန္ဓာမြဲနေသည်၍စိတ်ချပါအဖေနဲ့အမေတနေ့တော့အိမ်ကိုဝင်းဝင်းကြွားကြွားနဲ့ဂုံယူရတဲ့ตาအဖြစ်အရောက်ပြန်လာခဲ့ပါမယ်အဖေနဲ့အမေလဲตาအပြန်လမ်းကိုမျောမှန်းပြီးနေတိုင်းလိုလိုစောင့်နေမှာตาသိပါတယ်အဖေနဲ့အမေမြူမုံ
ရေဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့စိုက်ပျိုးစီးပွားတောင်သူစကားသံအစီအစဉ်မှာအညာမှာတီးနှံဈေးတွေတောက်လျှောက်ကျဆင်းနေပြီးတောင်သူတွေပိုပြီးကြက်တဲလာဆိုတဲ့ခေါင်းစဉ်နဲ့ຫນွေဦးလေးပြေမှတင်ဆက်ပေးထားပါတယ်ခင်ဗျာ
ရ ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစည်းဝါးတောင်သူစကားသံအစီအစဉ်ကိုနားဆင်ကြရမှာပါ။အစဉ်မပြေတဲ့အညာမှာတီးနှံဈေးတွေတောက်လျှောက်ကျဆင်းနေပြီးတောင်သူတွေပိုပြီးကြက်တဲလာပါတယ်။ဒီသတင်းကိုရွှေညာမောင်ကပြပို့ထားပါတယ်။လက်တလောမကွေးမန္တလေးစကိုင်းစတဲ့အညာဒေသမှာပဲစင်းကုန်တီးနှံကဆလို့ကြက်တုံကလပဲစတဲ့တီးနှံတွေမှာဈေးတွေတောက်လျှောက်ကျဆင်းနေပြီးတောင်သူတွေမှာအရှုံးပေါ်နေကြတာဖြစ်ပါတယ်။ရင်းနှီးကြောင်မြို့နယ်မှာကြက်တုံဆိုင်တောင်သူတူကတော့အပင်ဆိုင်ကုန်းကြက်တုံတွေဈေးကျနေတဲ့အခြေအနေကိုအခုလိုပြောပါဗျာ။
အခုဈေးတွေကမှမကားဘူး။တောင်ရှုံးလာတယ်။ဈေးကရာဒီမကောင်းတော့ဈေးကလည်းတော့ရတယ်။လောကကလည်းကြီးတယ်။ကုန်းကလည်းထက်ရောတယ်ဒီနေ့။ရာဒီမကောင်းတော့ကုန်းကလည်းကုန်းတွေရောဈေးရောတောင်ရှုံးတော့ပေါ့။ရာဒီကမကောင်းတော့မကောင်းတော့ဆိုနေနေကြီးရဲ့ကနေနေတာကြာနေ။အဲဆိုဈေးကတော့လောက။ဈေးဆိုရင်မိပြလိုက်တာမှလည်းတော့ရှုံးတော့။ဟိုအကြိုက်ချပြီးွားကြအောင်လား။
လက်တလုံးမှာအပင်ဆိုင်ကုန်းကြက်သွန်ဈေးတွေကတပိတ်တာကိုကြက်1100လောက်သာရှိပြီးမျိုးဘိုးထုံကစက်ခဒီဇယ်ဘိုးမြေစီဘိုးနဲ့အလုသမားကတွေနဲ့တွက်ကြည့်မယ်ဆိုရင်တောင်သူတွေအရှုံးပေါ်တဲ့ဈေးဖြစ်ပါတယ်။အပင်ဆိုင်ကုန်းကြက်သွန်ပေါ်ချိန်မှာပဲ ARR မြစ်အနောက်ဘက်ကန်းကကလပ်ဘဲနဲ့အတူပဲကြီးပဲထောဘက်နဲ့စတော်ဘဲတွေပေါ်ချိန်နေဖြစ်ပါတယ်။တောင်သူအများစုစိုက်ပျိုးကြတဲ့ကလပ်ဘဲကတော့မျိုးဈေးကတသိန်းကိုကြက်3000ကျော်ပေးခဲ့ရပေမဲ့တီးနှံဈေးကတော့ကြက်9000ကျော်သာရှိတဲ့အတွက်တောင်သူတွေစားစရိတ်တောင်မရပဲအရှုံးပေါ်ခဲ့ကြတာဖြစ်ပါတယ်။စိုက်ပျိုးဈေးကြီးမြင့်တဲ့အပြင်အခုနှစ်မှာမိုးများလို့စိုက်ချိန်နောက်ဆုတ်ခဲ့ရတဲ့အတွက်တေကတင်း20လောက်ထွက်ရှိတဲ့ကလပ်ဘဲတွေအထွက်နှုန်းထက်ဝက်ကျဆင်းခဲ့ပါတယ်။ဒီအခြေအနေကိုစကုမြို့နယ်မှာကလပ်ဘဲတောင်သူတို့ကအခုလိုပြောပါတယ်
။ဟာဒီနှစ်ရှုံးတာပေါ့မှာနေတော့ဘာဒီမှာအဆုံးလုံးမယ်ငါပဲအဝါနဲ့မှမတူဘူးလုံးနေကြမလို့လားအဲ့ဒါမျိုးလုံးနေတာအဓိကဘယ်စလိကြီးကြောင့်ဘာကြောင့်ဆုံးလို့ဆိုတော့အဲ့ဒါကြတော့စလိကြီးကပေါင်းပြရင်လည်းအများကြီးရာသီရောက်တယ်နောက်ရတယ်ဘူတန်မှုဗပောင်းလို့ဆိုဘာမှပြောလို့မရဘူးလုံးမနာလဲဆိုနေကူလီကောင်ကလုံးပန်းတာကိုပုံဆုံးတယ်ဒီဘက်ကရစီမမရှိရော
ကျက်တော်ကလပ်ဘဲနဲ့ပဲစင်းကုန်လို့ဈေးတက်ကြရှိတဲ့တီးနှံတွေအပြင်အေးသေးကောင်းစပားဖြစ်တဲ့အီယာမင်းစပားတွေကိုလည်းစပားတင်းတရာကို340ကနေ300အထိကျဆင်းနေပြီးဝယ်သူမရှိတဲ့အခြေအနေကိုရောက်လာပါတယ်။စပားနဲ့အခြားတီးနှံတွေဈေးကျပြီးဝယ်ယူသူမရှိဖြစ်နေတဲ့လက်ရှိအခြေအနေကိုပွင့်ဖြူမြို့နယ်မှာတောင်သူတူကအခုလိုသုံးသပ်ပါတယ်။ဈေးကွက
်ပြောက်ဈေးကွက်ပြောက်စပားသူဈေးကွက်ပြောက်တောင်သူတူကစပားရောင်းနေတာကိုရောက်လို့မရဘူးဝယ်တဲ့သူမရှိဘူးနော်အဲ့ဒါကြာကျွန်တော်ကကုန်ကြောဖြစ်ပြပြီးတော့ထုတ်လို့ရောင်းချတယ်ဆိုတော့လေဟိုဒေတာတိုင်းကိုတွားလို့လာလို့မရဘူးပေါ့နော်ဒေတာတိုင်းကိုတွားလို့လာလို့မရတော့ကြတော့ဒီဒီထဲမှာပဲတပတ်လည်နေတော့ကြတော့မြန်မြန်ဆန်ဆန်ကုန်ကြောတွေမထုတ်လို့နိုင်ဘူးမထွက်တော့ကြတော့တောင်ကြီးတွေမှာဈေးကွက်ပြောင်းနေတယ်စပားကဈေးကွက်ပြောင်းနေတယ်တို့တော့လေပဲပဲအားလုံးကဖြစ်သေးတယ်ပေါ့နော်ပဲဒီနေရာတော့ပဲမျိုးစုံရောင်းမှဖြစ်ပါတယ်ဒီဈေးနှုန်းအရတော့ဟိုအင်မတန်တော့နည်းတယ်ပေါ့နော်အပေမဲ့ကျွန်တော်ကစိုက်ပြီးပြီးသားတင်းနာကိုไคมาเนซิกวยชื่อเลยส่วนเนี่ยตองตัววันดาเลยเนาะซีนงตัวก็กาลปองซีได้อาชีพนี้ดูลงไหนมาเลยแต่มันซีกวยตะชู่ซะเนี่ยซีกวยเปี่ยวตัวละนี่ส่วนเนาะคือว่าตีนันนี่อ่ะตองดีอ่ะดูเนี่ยตีนันนี่ยောက်จับมาละเลยบาดมีดีปัญญาเยจ้ามาอยู่ดูอยู่ที่ตาที่ผีเส้นไหนมาคือด้วยซีกวยไม่เปี่ยวอ๋อเนาะปูพี่ก็ชาวเลสีเสร็จแล้ว
တောင်သူတွေကတီးနှံစိုက်ပျိုးထုတ်လုပ်တဲ့လုပ်ငန်းကိုမိသားစုစိုက်ပျိုးစည်းပွားအတွက်အပြင်ဒေသတွင်းစားနပ်ရိက္ခာဖူလောင်အခက်ခဲတွေကြားကစိုက်ပျိုးထုတ်လုပ်နေကြတာဖြစ်ပါတယ်။အကြံဖတ်စစ်တပ်ကတော့ဒီလုပ်ငန်းအပေါ်မှာကုန်စည်စည်းစင်းမှုမြန်ဆန်မှန်ကန်အောင်တစုံတရာတာဝန်ယူစီစဉ်ဆောင်ရွက်တာမရှိဘဲထွက်သမျှတီးနှံကနေနိုင်ငံခြားဝင်ငွေကိုလဝက်ကြီးအုပ်ရယူနေတာပဲဖြစ်ပါတယ်။ဒါကြောင့်လာမယ့်မိုးကြိုနှမ်းတီးနှံပြီးရင်ဇက်တိုက်စိုက်ပျိုးသွားမယ့်စပားအပါဝင်မိုးနှမ်းမိုးမြေပင်နဲ့အတူအခြားတီးနှံတွေဆက်လက်စိုက်ပျိုးဖို့တောင်သူတွေမှာအခက်ခဲဖြစ်လာမှာဖြစ်ပြီးဒေသတွင်းစားနပ်ရိက္ခာပူလုံမှုကိုထိခိုက်လာစေမှာဖြစ်ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာကိုတော့သတင်းတော်ရွှေညာမောင်ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း8နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်